မေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာမြန်မာနိုင်ငံအရေးကိုအာရှဒေသတွင်းအင်အားကြီးသုံးနိုင်ငံကနိုင်ငံရဲ့ဝန်ကြီးတွေနဲ့ကြာသပတေးနေ့မှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Netpress ကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်၊ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမရီစပိန်၊အိန္ဒိယနိုင်ငံရဲ့ဝန်ကြီးဒေါက်တာ S. ဂျာရှန်ကာနဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးတိုရှိမစ်ဆု၊မိုတေဂျီယိုဟာကမ္ဘာ့စင်ခေါ်မှုတွေအတွက်လေးနိုင်ငံပူးပေါင်းဆောင်ရွက်တဲ့ Quad အဖွဲ့အစည်းအဝေးမှာမြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အစိုးရအုပ်ချုပ်မှုအမြန်ပြန်ရလာစေဖို့အရေးတကြီးလိုအပ်နေကြောင်းဆွေးနွေးခဲ့ကြတာပါ။လေးနိုင်ငံနိုင်ငံရဲ့ဝန်ကြီးတွေဟာကမ္ဘာ့စင်ခေါ်မှုကြီးတွေဖြစ်တဲ့ COVID-19 ကာယရောဂါဆိုင်ရာတုံ့ပြန်ရေးနဲ့ပြန်လည်နယ်လန်ထူရေးရာသီဥတုပြောင်းလဲမှုဆိုင်ရာတွေမှာလေးနိုင်ငံလက်တွဲဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြသလိုသတင်းမှာဖြန့်ချိမှုတိုက်ဖြတ်ရေးအကြမ်းဖက်ဝါဒဆွဲတိုက်ဖြတ်ရေးနဲ့ဒီကြောင်လုံခြုံရေးကိစ္စရပ်တွေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးအပါအဝင်ဒေသရင်းဒီမိုကရေစီခိုင်မာရေးဦးစားပေးလှုပ်ဆောင်မှုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အာရှဒေသကိုဦးစားပေးတဲ့အပြန်အလှန်ကူညီပံ့ပိုးမှုတွေလှုပ်သွားမှာဖြစ်ကြောင်းလေးနိုင်ငံနိုင်ငံရေးဝန်ကြီးတွေထားလောင်းကြေညာခဲ့ကြတဲ့အပြင်ဒီကြောင်လွတ်လပ်ခွင့်နဲ့နိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုထောက်ခံပံ့ပိုးပေးတာအပါအဝင်အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်ပွင့်လင်းမှုရှိစေဖို့ပူပေါင်းဆောင်ရည်ရေပုံမှုခိုင်မာအောင်လှုပ်ဆောင်ကြမှာဖြစ်ကြောင်းလည်းကြေပြုခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာမြန်မာအရေးနဲ့ပတ်သက်ပြီးလက်ရှိဖြစ်ရတဲ့အတွက်အထူးစိုးရိမ်ကြောင်းပြောကြားခဲ့သလိုမြန်မာစစ်ကောင်ဆောင်တွေအနေနဲ့ဖမ်းဆီးထားတဲ့မြန်မာအစိုးရခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းကခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့ရွေးကောက်ပွဲတွေမှာဖော်ပြထားပြီးဖြစ်တဲ့မြန်မာလူထုရဲ့ဆန္ဒကိုလေးစားဖို့ပြောဆိုထားပါတယ်။